Mecca in Burmese.
Mingla nyane ke ma tora shin nya shin 2019 ခုနှစ်ဇူလိုင်လ14ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူညင်ညာပေးသွားမှာဖြစ်ပါတယ်အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်တာဟာသမ္မတထောက်ကသမ္မတဟောင်းအိုဘားမားအပေါ်မှာမလိုတဲ့စိတ်နဲ့တမင်လုတ်ခဲ့တာဖြစ်တယ်လို့ဗြိတိန်သမ္မတဟောင်းကယူဆတယ်လို့ထပ်မံထွက်ပေါ်လာတဲ့တန်မာမတန်နေကဆိုပါတယ်အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းကတန်နိတ်မြို့ရဲ့အရှိတောင်ဘက်မှာပြင်ဟာ 9.3 မဂနီတူးရှိတဲ့မယင်တစ်ခုဒီကနေ့လုတ်ခတ်သွားခဲ့ပါတယ်အိန္ဒိယနိုင်ငံကတော့မနေ့ဖြန်ဒီလနေ့မှာရာကဘာဘော်ကိုဂျူလူတစင်းလွတ်တင်သွားမှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေအပြီးမှနားဆင်ကြရမယ့်သတင်းမှာဒီမှာတော့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့တိုက်ပွဲအတွင်းမှာကြေးရွာမိလောင်မှုတွေလည်းဖြစ်နေတဲ့အတွေ့အရသားတွေကစစ်ပီးတင်းချောင်းနေကြရပါတယ်
ဒီလိုနဲ့ကမေရာအပေါ်ဝင်မှာတိတိကျကျဆိုပြီးတော့ခမက်နာနဲ့ပေါက်တဲ့ကြားနေရတယ်။ဒီကနေ့ပေါက်တဲ့ကြားပြီးရောက်လာပြီ
။နေယုံတောင်ကြီးရွာအုပ်ချုပ်ရေးအဖွဲ့ဝင်တူပြောသွားတာပါ။တရင်ပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီအကြောင်းနဲ့တူမြန်မာနိုင်ငံတဝန်းမုတ်တုံလီအားကောင်းပြီးတော့မိုးများရေကြီးနေတဲ့အတွက်မြေပြိုမှုနဲ့ရေပေးအန္တရာယ်တွေအပြင်မတန့်ရှင်းတဲ့ရေကြောင်းဖြစ်လာနိုင်တဲ့ကူးစက်ရောဂါတွေကိုချုပ်တင်ကာကွယ်ဖို့နဲ့ကျန်းမာရေးအသိပညာသတိပေးချက်တွေကိုအထူးလိုက်နာဖို့လိုတဲ့အကြောင်းစတဲ့စိတ်ဝင်စားဖွယ်ရာတရင်လွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင
်။ American သမ္မတဒေါနယ်ထရန့်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာဟာသူ့ရင်သမ္မတဟောင်းဘရက်အိုဘားမားအပေါ်မှာမလို့မုန်းထားစိတ်နဲ့တန်တမာရေးရတမင်တသက်ဖြတ်လို့ဖြစ်စီလုပ်တဲ့လုပ်ရဖြစ်တယ်လို့ American နိုင်ငံဆိုင်ရာဗြိတိန်သမ္မတဟောင်းကမှတ်ယူတယ်ဆိုပြီးဗြိတိန်သတင်းစာကဒီကနေ့မှထပ်မံဖော်ပြလိုက်ပါတယ်။ဗြိတိန်သမ္မတဟောင်းကင်ဒါရော့ရဲ့ပေါ့ကြားသွားတဲ့တန်မာမတန်းအစ်စ်တီနောက်ထပ်ထွက်ပေါ်လာခဲ့ပြီးတော့သမီးတို့သတင်းစာကဒီကနေ့မှဖော်ပြလိုက်တာပါပြီးခဲ့တဲ့သတင်းပတ်တုန်းကဗြိတိန်သမ္မတဟောင်းဒါရော့ရဲ့တန်မာမတန်းတချို့ပေါ့ကြားသွားခဲ့ပြီးတော့အဲ့ဒီထဲမှာသူကအမေရိကန်သမ္မတထရမ့်ဟာအသုံးကျတဲ့သူအလုံးဖြစ်တဲ့သူစသဖြင့်ဝေဖန်ထားပြီးတော့ဒါကိုသမီးတို့သတင်းစာကဖော်ပြခဲ့တာဖြစ်ပါတယ်အဲ့ဒီတန်မာမတန်းတချို့ပေါ့ကြားခဲ့တာနဲ့ပတ်သက်ပြီးသမ္မတထရမ့်ကလည်း Twitter ကနေတုံ့ပြန်လိုက်ပြီးတော့နောက်တန်မာဂျီဒါရော့ဟာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ယာရုကနေနှုတ်ထွက်ခဲ့ပါတယ်။သမ္မတထရမ့်ကသမ္မတကြီးဒါရော့ခါအလွန်ကိုမိုင်မဲတဲ့အယူတယောက်ဖြစ်ပြီးတော့သူ့အနေနဲ့ဗြိတိန်သမ္မတကြီးကိုဘယ်တော့မှဆက်ဆံတော့မှာမဟုတ်ဘူးလို့ပြောပါတယ်။အဲ့ဒီချင်းနဲ့မှတန်းတွေအရဗြိတိန်အစိုးရအဲ့ဒီချင်းနဲ့မှတန်းတွေကိုတော့ဗြိတိန်အစိုးရရဲ့အကြီးတန်းတာဝန်ရှိသူတချို့အတွက်ကိုပဲရည်ရွယ်ပြီးတော့ပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုတွေကတရားမဝင်နိုင်ငံသားတွေကိုနေရာပြန်ပို့ဖို့ဖမ်းဆီးမှုတွေကိုနိုင်ငံဟွာအခုတနည်းဦးနေနေမှာစတင်မှုရှိနေပါတယ်။Chicago, Los Angeles နဲ့ New York မြို့အပါအဝင် American မြို့ကြီးတွေမှာရှိတဲ့မိသားစုရာခိုင်နှုန်းကို American လူမှုကြီးကြပ်ရေးနဲ့အောက်ခွန် Ice Town ရှိသူတွေဖမ်းဆီးဖို့ဆောင်ထားတာပါ။ဒါကိုသမ္မတ Donald Trump ကတောက်ကြနေတုန်းကဒီပြုအမိန့်ထုတ်ထားပါတယ်။လူမှုကြီးကြပ်ရေးအမှုတွေရင်ဆိုင်နေရတဲ့ဘဟု American နိုင်ငံတွေကလူတွေကို Ice Town ရှိသူတွေကအများစုပြစ်မှတ်ထားဖမ်းမယ်လို့ ICE ရဲ့ယာယီညွှန်ကြားရေးမှူး Matthew Albensa ပြောထားပါတယ်။ရှစ်ပြောင်းဝင်ရောက်သူတွေကိုဖြိုခွင်းမယ်ဆိုတဲ့ရွေးကောက်ပွဲဂတိကဝတ်ကြောင့်သူ့ကိုမဲထည့်ခဲ့ကြသူတွေကတော့သမ္မတထရမ့်ရဲ့ဒီကြေညာချက်ကိုကျေနပ်လက်ခံမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းမိသားစုတွေကိုပြစ်မှတ်ထားတာဟာဆိုရင်လူမဆန်တဲ့လုပ်ရဆုကျေညာပြီးတော့ဒီဆောင်းချက်တွေပေါ်မှာဒီမိုကရက်တွေဘက်ကတော့ရှုံ့ချပါတယ်။အများစုဒီမိုကရက်တွေဖြစ်ကြတဲ့မြို့တော်ဝင်အများစုကတော့ဌာနေပြန်ပိုးရေးလုပ်ငန်းစဉ်မှာလူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်တာဝန်ရှိသူတွေနဲ့သူတို့ပူးပေါင်းဆောင်ရမှာမဟုတ်ဘူးဆိုတဲ့သူတို့ရဲ့မူဝါဒတွေကိုထပ်လောင်းပြောဆိုထားပြီးတော့ကိုခွန်ရေးကိုနားလည်သိရှိနိုင်ဖို့လူတွေခေါ်ဆိုအကူအညီတောင်းနိုင်မဲ့တယ်လီဖုန်းလိုင်းတွေကိုကြီးညာထားပါတယ်။အမေရိကန်ပြည်အောင်စုကိုတရားမဝင်ဝင်ရောက်လာတဲ့တန်းနဲ့ချီတဲ့ရှစ်ပြောင်းဝင်ရောက်သူတွေကိုဖမ်းဆီးဖို့ရည်ရွယ်တယ်လို့သမ္မတဒေါ်နယ်ထရမ့်က Twitter မှာရေးပြီးတော့အစိုးရတာဝန်ရှိသူတွေကတော့လူပေါင်း 2,000 လောက်ကိုပြစ်မှတ်ထားဖမ်းဆီးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုနယူးယောက်မြို့မန်ဟတ်တန်နောက်ဖက်ချမ်းမှာမနေ့စနေနေ့ညနေပိုင်းကလျှက်စစ်မီးပြတ်သွားခဲ့ပြီးတော့အိမ်နောက်ညသကောင်မတိုင်ခင်မှာတော့မီးဖြံရခဲ့ဖြစ်တယ်လို့နယူးယောက်မြို့တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။စနေနေ့ညနေပိုင်း 6:48 မိနစ်မှာမီးစပြတ်သွားတာဖြစ်ပြီးတော့အင်ဂျီနဲ့စီးပွားရေးလုပ်ငန်းစုစုပေါင်း 9,200 လောက်လျက်စစ်မီးပြတ်တောက်ခဲ့တယ်လို့ Gone Edison လျက်စစ်မီးကုမ္ပဏီကပြောပါရယ်မီးပြတ်ခဲ့ရတာဟာနယူးယောက်မြို့ရဲ့တက်တန်းကြာမြင့်နေဖြစ်တဲ့အခြေခံအဆောက်အုံတွေကြောင့်မဟုတ်ဘူးလို့ပြည်내အုပ်ချုပ်ရေးမှူး Andrew Cuomo ကပြောပါရယ် Gone Edison ကုမ္ပဏီဟာသူတို့ရဲ့လျက်စစ်မီးပေးဝေးရေးစနစ်နဲ့ပတ်သက်ပြီးတော့ ပုံမှန်အဆင့်မြင့်ပေးနေတာဖြစ်တယ်လို့လည်းပြည်내ဥဆိုရင်မှုကပြောပါတယ်။ဒါပြင်နယူးယောက်မြို့မှာအခုလောက်အတိုင်းအတာထိမီးပြတ်လို့တော့မရနိုင်ဘူးလို့လည်းသူကပြောပါတယ်။နယူးယောက်မြို့တာဝန်ရှိသူတွေကအများသကောင်မှာအလုံးမီးပြန့်လောင်အောင်လုပ်ပေးမယ်လို့ကတိပေးခဲ့ပြီးသကောင်မတိုင်းခင်မှာမီးပြန့်ရခဲ့တာပါ။မီးပြတ်သွားတဲ့အချိန်တွင်မြို့ကနေအချင်းချင်းကူညီခဲ့ကြတဲ့အတွက်လည်းကျေးဇူးတင်တယ်လို့ပြည်내ဥဆိုရင်မှုကပြောပါတယ်။အဲ့လိုမီးပြတ်သွားတာကြောင့်မီးပွိုင်းတွေအလုံးမလုံးတော့တယ်လို့မြေအောင်ရထားတွေနဲ့တက်လီကားတွေလေးပီးစက်တွေလည်းရပ်တန့်ခဲ့ပါတယ်။ဒါပြင်ညောင်မျိုးက Madison Square Garden မှာကျင်းပနေတဲ့ Jennifer Lopez ရဲ့ stage show ပွဲဟာလည်းတချင်းလေးပုံမြောက်မှာရပ်သွားခဲ့ပြီးတော့ပွဲကိုလည်းဖျက်ခဲ့ရပါတယ်။1989ခုနှစ်ကညောင်မျိုးမှာအပူလိုင်းဖျက်နေခြင်းမီးပြတ်ခဲ့တဲ့42နှစ်မြောက်ပြည့်တဲ့နှစ်မှာအခုလိုမီးထပ်ပြီးတော့ပြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
မက္ကဆီကိုပင်လယ်ကွေးကလာတဲ့ဘယ်ရီအပူပိုင်းမုန်တဲ့ဟာတနအီကို85ကီလိုမီတာမိုင်အားဖြစ်ဆိုရင်တော့တနအီကို46မိုင်ကျော်နှုန်းနဲ့အမေရိကန်ပြောင်စုလူးဝီဇီယားနားပြည်နယ်နောက်ဖက်ခြမ်းကိုဖြတ်ကျော်တိုက်ခိုက်နေတယ်လို့အမေရိကန်ပြောင်စုရဲ့ဟာရီကိန်းမုန်တိုင်းဗဟုကထုတ်ပြန်ကြေညာပါတယ်။ဘယ်ရီမုန်တဲ့ကြောင့်မလို့ရေကြီးရေလျှံနာတွေဖြစ်ပြီးတော့အသက်အန္တရာယ်တွေပါဆိုးရင်ရတယ်လို့ကြေညာထားပါတယ်။မုန်တိုင်းကြောင့်မလို့လူးဝီဇီယားနားပြည်နယ်ရဲ့တောင်ဘက်ခြမ်းမှာမိုးရင်ကြီး9လက်မကနေပြီးတော့10လက်မကျော်အထိရွာသွန်းမှုခံမှန်းထားပြီးတော့အချို့နေရာတွေမှာဆိုရင်တော့မိုးရင်ကြီး16လက်မကျော်အထိကိုရွာမယ်ဆိုပြီးမှန်းထားပါတယ်။ Mrs. B Valley ရဲ့အောက်ပိုင်းဒေသတွေမှာဆိုရင်တော့မိုးရင်ကြီး4လက်မကနေပြီးတော့10လက်မလောက်အထိရွာဖို့ခံမှန်းထားပြီးတချို့နေရာတွေမှာမိုးရင်ကြီး17လက်မလောက်အထိကိုရွာဖို့ခံမှန်းထားပါတယ်။မက္ကဆီကိုပင်လယ်ကွေးကနေပြီးတော့လာတဲ့ Berry အပူပိုင်းမုန်တိုင်းဟာစနေနေ့တုန်းကလူးစီယားနားပြည်နယ်ကဲဝန်းတန်းကနေကုန်းတွင်ဝင်ရောက်ပြီးတော့အနေရရှိတဲ့မုန်တိုင်းဖြစ်နေတိုးလာနိုင်တယ်လို့မြို့သားမုန်တိုင်းဗဟိုကသတိပေးထားပါတယ်။မုန်တိုင်းကြောင့်မလို့ကဲဝန်းတန်းတစ်လျှောက်နဲ့ Mrs. B Valley အောက်ပိုင်းနေရာတွေမှာလေပြင်းထန်ပြီးတော့မိုးသည်ထန်စွာရွာမယ်လို့သတိပေးထားပါတယ်။အခုကအစပဲရှိသေးတယ်လို့လူးစီယားနားပြည်နယ်အုပ်ချုပ်ရေးမှူး John Bell Edwards ကစနေနေ့ကပြောပါတယ်။ဒါဟာပြည်နယ်တွင်းမှာရက်အတန်ကြာရှိနေအောင်မယ်လို့လည်းသူကဆိုခဲ့ပါတယ်။အခုအပူပိုင်းမုန်တိုင်းဟာဆိုလို့ရှိရင် Atlantic မုန်တိုင်းရာသီမှာပထမဆုံးတိုက်တဲ့မုန်တိုင်းလည်းဖြစ်ပါတယ်ခင်ဗျာ
။ View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ19 kHz 1683ไลโดมิเตอร์19 kHz 15565နဲ့ไลโดมิเตอร์25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတင်ဆက်ပေးနေပါတယ်။အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းကဒန်နိတ်မြို့ရဲ့အရှေ့တောင်ဘက်မှာပြင်အား 9.3 မဂနီတူးရှိတဲ့ငြင်းတစ်ခုဒီနေ့မှာလှုပ်ခတ်သွားတယ်လို့အမေရိကန်ဘူမိတိုင်းတာလေလာစောင့်ကြည့်ဌာန USGS ကပြောလိုက်ပါတယ်။ငြင်းကဒန်နိတ်မြို့ရဲ့အရှေ့တောင်ဘက်မိုင်တရာကျော်မြေအောက်အနက်6မိုင်လောက်မှာလှုပ်ခတ်သွားတာဖြစ်တယ်လို့ USGS အဖွဲ့ကပြောပါတယ်။ငြင်းကြောင့်တော့ဆူနာမီဖြစ်လာနိုင်ခြင်းမရှိဘူးလို့အင်ဒိုနီးရှားမိုးဒလာဌာနကဆိုပါတယ်။အင်ဒိုနီးရှားအဲ့ဒီငရင်လှုပ်သွားပြီးတဲ့နောက်ပြင်အား 9.8 အဆင့်ရှိတဲ့နောက်ဆက်တွဲငရင်ငယ်တစ်ခုလည်းလှုပ်သွားတယ်လို့အင်ဒိုနီးရှားမိုးဇလာဌာနကသူတို့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ငရင်ကြောင့်အခုချိန်ထိတော့အဆောက်အုံတွေထိခိုက်ပျက်စီးတာမရှိသေးဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးထုတ်ကကယ်ဆယ်ရေးဌာနတာဝန်ရှိသူတဦးဖြစ်တဲ့အီကန်ဆူဘာကပြောပါတယ်။ဒါပေမဲ့လည်းလူတွေကတော့ထိတ်လန့်တုန်လှုပ်ခဲ့ကြပြီးတော့သူတို့ရဲ့အင်ဒီနဲ့ကနေဖျက်ပြေးခဲ့ကြပြီးတော့ပင်လယ်ကမ်းစနားမှာနေတဲ့သူတချို့ကလည်းဒီကုန်းမြင့်ပိုင်းတွေကိုရွှေ့ကုန်ကြတယ်လို့သူကရိုက်တာသတင်းဌာနကိုပြောပါရယ်ခင်ဗျာ
။ဟောင်ကောင်မှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာတရုတ်ပြည်မှာကြီးကဈေးတွေကုန်တွေနဲ့လူစီကားထင်ရှားတဲ့နေရာတစ်ခုမှာဒုတိယနေ့ဖြစ်နေဒီကနေ့တနင်္ဂနွေနေ့ဆက်ပြီးတော့ဆန္ဒပြနေကြပါရယ်။ဟောင်ကောင်မှာရှိတဲ့ရှောင်းရွှေနေရာဟာဆိုလို့ရှိရင်တရုတ်ပြည်မှာကြီးကကုန်တွေတရုတ်ဈေးဆိုင်တွေအများပြားရှိတဲ့နေရာဖြစ်ပြီးတော့ဆန္ဒပြသူတွေဟာတရုတ်ကုန်တွေကိုပါကန့်ကွက်ဆန္ဒပြနေတာဖြစ်ပါရယ်။ရှောင်းရွှေမှာရှိတဲ့ဆိုင်တော်များများဟာလည်းဆန္ဒပြတဲ့လမ်းတစ်လျှောက်မှာပိတ်ထားရပါတယ်။အဲ့ဒီဒေသဆိုရင်တရုတ်ပြည်မကြီးနဲ့ဟောင်ကောင်ဆက်နေတဲ့နေရာဖြစ်ပြီးတော့ဟောင်ကောင်နဲ့အလို့လုံနေတဲ့တရုတ်ကုန်တွေရဲ့ဆုံးချက်လည်းဖြစ်ပါတယ်။မနေ့ကတော့ဆန္ဒပြပွဲဟာဆော့ဘိုက်မှာငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့လို့နောက်ပိုင်းကျတော့ဒီကီယုံနေနေရဲတွေနဲ့ဆန္ဒပြသူတွေကြားမှာရိုးရိုးစံခတ်ဖြစ်ပါတယ်။ရဲတွေဘက်ကငြုပ်ယူတွေဖျမ်းပြီးတော့ဆန္ဒပြသူတွေကိုလူစုခွဲခဲ့ပါတယ်။ဟောင်ကောင်မှာအခုဆိုလို့ရှိရင်စနေတနင်္ဂနွေတနင်္ဂနွေတိုင်းလူလူမှာဆန္ဒပြမှုတွေဖြစ်နေတာတော်ကြာနေပြီကြားနေပါပြီ။တရုတ်နိုင်ငံပြည်မကြီးကိုတရားခံလွှဲပြောင်းပြီးဥပဒေချမ်းကိုတည်ပြုဖို့ဟောင်ကောင်လွှတ်တော်မှာတည်သွင်းခဲ့တာကိုမကြေညာတဲ့အတွက်ဟောင်ကောင်ပြည်သူတွေဆန္ဒပြခဲ့ကြရတာကနေပြီးတော့တရုတ်ဆက်ညီဆန္ဒပြမှုတွေအပတ်စဉ်လိုဖြစ်နေပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံဟာမလက်ဖြန်တနင်္လာနေ့မှာတော့လာကဘာဘော်ကိုဂျိုဒူဒစင်းလွှတ်တင်သွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာသူတို့ရဲ့အာဂါသဆိုင်ရာယီမန်ချက်တွေကိုဖြည်းဖြည်းချင်းချဲ့ထွင်လာနေပြီးတော့အခုဒီချိန်လာကဘာဘော်ကိုဂျိုဒူလွှတ်တင်မဲ့ဟာကလည်းအိန္ဒိယနိုင်ငံရဲ့အရေးပါတဲ့သမိုင်းမတိုင်တစ်ခုဖြစ်လာမှာပါ။တကယ်လို့အောင်မြင်ခဲ့မယ်ဆိုရင်တော့အိန္ဒိယနိုင်ငံဟာအမေရိကန်ရုရှားနဲ့တရုတ်နိုင်ငံပြီးရင်လက္ခဏာပေါ်ကိုဂျိုဒူးလွတ်တင်နိုင်တဲ့သဒ္ဒုထမြောက်နိုင်ငံဖြစ်ပါတယ်။အ ဒီနေ့နိုင်ငံရဲ့အင်အားအကောင်းဆုံးဒုံးကျည်ကလာဘမှာတောမယင်ဖြစ်တဲ့ချန်ဒရန်နှစ်ကိုတည်ဆောင်သွားမှာဖြစ်ပြီးတော့အဲဒီဒုံးကျည်ကိုတော့အိန္ဒိယနိုင်ငံအရှေ့ပိုင်းကဆရီဟာရီကိုတာမြို့ကနေပြစ်လုံမှာဖြစ်ပါတယ်ချန်ဒရန်နှစ်ရင်ဟာဒီလာဘဘဘကိုပတ်ပြီးတော့လာဘဘကိုစဉ်သက်ပြီးရှောက်သွားမှာလည်းဖြစ်ပါတယ်ဒါပေမဲ့အဓိကစိန်ခေါ်မှုတစ်ခုကတော့နောက်ရပောင်း 90 အကြာမှာဖြစ်ပြီးတော့အဲဒီခါကျတော့ချန်ဒရန်နှစ် ဟာအခုချိန်ထိဘယ်နိုင်ငံကမှမလုံနိုင်သေးတဲ့လာရဲ့တောင်ဝင်ရုံးစုဟာရေရှိနိုင်တယ်လို့ယူဆတာကြောင့်စိတ်ဝင်စားဖို့ကောင်းတယ်လို့ပြောပါတယ်။အဲ့ဒီယင်ဟာလာဘော်မှာဆလျက်ကြာရှိသွားမှာဖြစ်ပြီးလာရဲ့မျက်နှာပြင်ကိုတပ်ပုံရိုက်ပြီးတော့မြေပုံဆွဲတာတွေလှုပ်သွားမှာဖြစ်သလိုစမ်းသပ်မှုတွေလှုပ်ပြီးတော့လည်းလာဘော်မှာရေရှိမရှိကိုရှာဖွေသွားမှာဖြစ်ပြီးတော့လာရဲ့မြေမျက်နှာအသွင်အန
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ွာပြီးတော့တိုင်းပြည်ဟွမ်းကလမ်းတွေသဓာတွေပျက်စီးရေကြီးရေလျှံတာတွေကြုံခဲ့ရပါတယ်။သေဆုံးသူ48ဦးရှိပြီးတော့ဒဏ်ရာသူက28ဦးထိရှိတယ်လို့နီပေါ်ပြည်ရေးဝန်ကြီးဌာနကကြေညာပါတယ်။ပျောက်ဆုံးနေသူ29ဦးရှိတယ်လို့လည်းဆိုပါတယ်။ရုပ်သံသတင်းတွေမှာတော့တောင်ပိုင်းလွင်ပြင်တွေမှာရေပြင်ကြေကြီးပေါ်ကအိမ်အမိုးတွေနဲ့လူတွေသူ့ရဲ့အထုပ်ပိုးတွေကိုခေါင်းပေါ်ရွက်ပြီးတော့ရင်မလောက်ထိနဲ့တဲ့ရေပြင်ထဲမှာရှောက်သွားတာတွေမြင်နေရပါတယ်။အခုတော့ချို့နေရာတွေမှာရေကျတော့ဖြစ်ပေမဲ့လို့တိုင်းပြည်ရဲ့အရှိတ်ဖက်ချန်ဒေသတွေမှာတော့မြေကြီးဟာဆွေးရေမှန်မှရှိနေတော့ဖြစ်ပါတယ်။ဒါကြောင့်မလို့ဒေသခံတွေသတင်းနဲ့နေကြဖို့ဆိုပြီးတော့အာဏာပိုင်ဘက်ကသတိပေးနေပါတယ်ခင်ဗျာ။
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရဲနိုင်နဲ့ကိုသားညွန့်ဦးတို့ပြောပြခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မြန်းနာဖြစ်တဲ့ burmese.voenews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲထပ်ရိုက်နားဆင်နိုင်ပါရဲ့ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မှာမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့တိုက်ပွဲအတွင်ကြေးရွာမိလောင်မှုတွေလည်းဖြစ်နေပြီးရွာသားတွေစစ်ပီးတိမ်းရှောင်နေရပါတယ်။မင်းညက်နေပိုင်းဘူးဒီရောင်မြို့နယ်နေုံတောင်ကြေးရွာအနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပြီးတဲ့နောက်ကြေးရွာမိရှုခံရပြီးရွာသား800ကျော်ဟာလည်းစစ်ရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရွာမိလောင်နာမှာစစ်တပ်ဘက်ကရှို့တာမဟုတ်ဘူးလို့တပ်မတော်တာဝန်ရှိသူတွေကလည်းပြောပါတယ်။ VOA မြန်မာပိုင်းသတင်းတော်နိုင်ကိုင်ငါဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ဘူးဒီတောင်မြို့နယ်နေုံတောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးနေုံတောင်ကျေးရွာမိလောင်မှုဖြစ်ပွားခဲ့ပါတယ်။မနေ့ကနေုံတောင်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်တွေကိုတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကအခုလိုပြောပါတယ်
။အဲ့ဒါနေုံတောင်နောက်မှာဖြစ်တယ်။ဟို55မိနစ်ခန့်လောက်ကြာတယ်ခင်ဗျ။ကျွန်တော်တို့ဘက်ကတော့ဘာမှတော့တိကျတန်ရာရရှိမှုတော့မရှိဘူးခင်ဗျ။
တိုက်ပွဲဖြစ်ပွားပြီးနေုံတောင်ကျေးရွာမိလောင်မှုဖြစ်ပွားခဲ့ပါတယ်။ဒီမိလောင်မှုအခြေအနေကိုတော့နေုံဆောင်ကြေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကအခုလိုပြောပါရယ်
။နေုံတော်နဲ့တမန်လာအခေါ်ဝင်းမှာတက်ဆီပြီးတော့ဆက်နေတာနဲ့ပေါ့တဲ့ကြည့်နေရတယ်။ဒီဆက်နေပေါ့တဲ့ကြည့်ပြီးရောင်းလာပြီးထိုးလာမှနေပြီးကျွန်တော်တို့ကိုကြားဝင်လာတယ်။ဆက်နေပေါ့ပြီးသူတို့ကဝင်တော့ရောင်းလာပြီးတော့ပြေးတာပေါ့။ဝါလာပြီးမင်းတို့ကျောင်းလာမှနေခိုးတော့တယ်။နေခိုးတဲ့ထိုးတယ်တအားခိုးတယ်ကျွန်တော်ကလည်းပေါ့ကီလိုမီတာကျောင်းလာပြီးသူတွေကတော့မပေါ်ရဘူးလေ။
ကြေးရွာက800ကျော်ဟာလေနိစရကြေးရွာတွေမှာထပ်ပြေးသိမ်းရှောင်နေရတယ်လို့လဲသူကဆက်ပြောပါတယ်
။ဘယ်လိုတော့ကတည်းကတော့နိစတဲ့ရွာတွေကိုထပ်ပြေးတော့ကြတယ်အကုန်လုံးလူတွေကကြေးရွာဆက်ပြီးလာရှိမှအင်းကြီးကတရားခဏဆက်လာရှိမှသူတို့ဒီဒီတောင်တို့ပေါ့ဆောင်တို့အဲ့ဒီနေရာကိုထပ်ပြေးတော့ကြတယ်။ဘောကလည်းတာအကြီးသားရေတွေကလည်းကြီးလာတော့လူတွေကတော့ပေါက်ရောက်နေပြီ
။မနေ့ကကွန်းတောင်နဲ့နေုံတောင်ကျမ်းမှာမြန်မာစစ်တပ်နဲ့အီတို့စိုက်ပွဲဖြစ်ပွားခဲ့ပြီးညနေပိုင်းလောက်မှာမြန်မာစစ်တပ်ကနေနေုံတောင်ရွာထဲဝင်လာပြီးမိတင်ရှုတ်ခဲ့တယ်လို့ဒေသခံတွေကပြောဆိုပေမဲ့လည်းမြန်မာစစ်တပ်ဘက်ကမိရှုတ်တာမဟုတ်ဘူးလို့တပ်မတော်ပြောခွင့်ရပူမှုကြီးဝင်းစောဦးကညင်းဆိုပါတယ
်။နေုံတောင်မှာတပ်ကမိရှုတ်သွားတယ်ကိုပြောကြတာပေါ့လား။အဲ့ဒါကျွန်တော်တို့တပ်တွေကရှုတ်တာမဟုတ်ဘူးနော်။တိုက်ပွဲကတော့အဲ့ဝင်းကျင်လာမှာဖြစ်တယ်။နေုံတောင်ဆိုတာဒီလိုကြောင်ဘူးကြီးတောင်သွားတဲ့ကားလမ်းရဲ့ဒေသမှာရှိတဲ့ရွာဖြစ်တဲ့အတွက်ကြောင့်မို့လို့လောင်သွားတဲ့အိမ်ကလည်းအဲ့ကားလမ်းပြီးနာအိမ်ကြီးပဲ။အော်ဘယ်သူရှုပ်သွားလဲတော့မသိဘူး။တက်ကတော့မရှုပ်ဘူး။တိုက်ပွဲဖြစ်ပြီးတော့မှအဲ့နာရောက်သွားတဲ့အချိန်မှာမီးလောင်လာသေးလို့နော်။တက်ကနေဆိုမှအဲ့ကြီးကိုငိမ့်ပြီးသွား။အများကြီးမလောင်ဘူး။ခုနှစ်လုံးခြေလုံးတော့ပဲရှိတယ်
။တိုက်ပွဲဖြစ်ပွားပြီးရှစ်ရှားတောင်ဆန်ကိုထောင်ဥယင်သာရွာသားတွေကလည်းဆစ်ဆောင်နေရတယ်လို့ဘူရီတောင်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကုစက်လဲဥအောင်တောင်းရွှေကပြောပါတယ
်။ဥယင်သာရှစ်ရှားတောင်ဆန်ကိုထောင်ရောသုံးရွာကလူတွေကတော့ဥယင်သာဖုန်ကြီးကျောင်းမှာပဲရှိနေကြတယ်။အမျိုးသမီးနဲ့ကလေးတွေနောက်ပြီးတော့လူကြီးပိုင်းတွေရှင်တယ်လို့ပြောတယ်
มันเองก็เลยยุ่งตามเจ้าหน้าพี่บอกแค่ได้ไต่บัวชนิดกูติดชีพอยากให้เล่นนักการเอพักกูเสด็จเข้าไปไหมเลยเสด็จไม่อยากชี้แค่บาบูปีกระสุนไล่ล่างหายนี่ก็ปุริดามิวเนี่ยสั่งเดินเช้านี้แต่ยังเป็นเจ้าอุสุเลี้ยงเจ้าหน้าเนี่ยยังได้ดามิวเนี่ยมีเอาไปอันนี้ตามเจ้าหน้ามาเลยนับไปไต่บัวชีพบอกแค่พี่ยามาเสด็จไปก็มีชู้แค่เดี๋ยวติดอาการหลุดออกกูเสียเลยก็เปลี่ยวไปเลย ถ้าเป็นแม่ตั้มเราไปก็รอไต่บัวชีพว่าเสียงด้วยแล้วในจีจีเจ้าเขาเลยอยู่อ่ะมีลองน่าเชื่อใจฟิวเอโก้เปลี่ยวไปเลยมันเองก็ยังในใบมาเลยยังได้ดามิวเนี่ยยิ้มชูช่างเจ้าอยู่เลยยามาเสด็จกันเลยซื้อมือเดียวสองนี่เดี๋ยวเลยเจ้าด่าเรียกเปลี่ยวไปเลยจะขันพี่เนี่ยด้วยมิวเนี่ยเสียมิวเนี่ยมาอินเทอร์เน็ตพัฒนาหมดลูกสองแค่พี่นับไปยามาเสด็จกันเลยเจ้าเรียกมาวิ่งเอาซื้อมือเดียวมีอะไรเดี๋ยวไต่บัวด้วยอยู่อ่ะมีลองม
မြန်မာနိုင်ငံတော်ကမုတ်တုံလီအားကမိုးမြရေကြီးပြီးတော့မြေရီတွေစိုးရိမ်ရိမ်မှကျော်တဲ့အထိမြင့်တက်လာနေချိန်မှာနေအိမ်တွေပါမျိုးပါပြီးရေလွှမ်းမှုတွေဖြစ်နေလို့နေကန်းတဲ့ပြည်သူတွေနေပြူးချမှုနဲ့ရေဘေးအန္တရာယ်ကိုအထူးသတိထားကြဖို့မိုးလေဝသနဲ့ဇလားပီရာညွှန်ကြားမှုဦးစီးဌာနကအထူးသတိပေးပြောဆိုလိုက်ပါတယ်။ရေဘေးတင်ပြည်သူတွေအနေနဲ့မတန့်ရှင်းတဲ့ရေကြောင်ဖြစ်လာနိုင်တဲ့ကူးစ ပြီးထားပါတယ်အပြေဆုံးကိုမဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင် ဒီသတင်းပတ်တွေထဲမုတ်တုံလေးအာကောင်မီမိုးစတိုက်တီးထန်စွာရွာသွန်းနေတဲ့အတွက်မြန်မာနိုင်ငံတော်ဝန်အထူးသဖြင့်ကချင်ပြည်နယ်အေရဝတီတိုင်းနဲ့ရခိုင်ပြည်နယ်ပါဝင်တိုင်းဒေသကြီးတချို့မှာတော့အေရဝတီမြစ်ချင်းတွင်းအပါဝင်မြစ်ရေတွေကစိုးရိမ်မက်ကျော်လို့မြစ်တက်လာနေလို့ဒေသခံပြည်သူတော်တော်များများရေးဘေးတင်နေကြရပါတယ်။ရှေ့သတင်းပတ်တဲ့အထိနဲ့မိုးစတိုက်ရွာသွန်းနိုင်ခြေရှိသလိုစိုးရိမ်မက်
ကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်။ဟုတ်တော့အားကောင်းတယ်နော်။အားကောင်းတဲ့အခါမှာကျွန်တော်တို့ကတော့ရခိုင်ကျောင်းသားနေနဲ့ပေါ်တဲ့အကြောင်းအရာတွေမှာဒီကနေ့ဦးကြီးကတော့နေရာခွင့်ဦးကြီးတယ်လို့ကျွန်တော်တို့ဖြစ်နေပါတော့။ဒီကနေ့ဌာပိုင်းဒီကနေ့မှာနေရာခွင့်ဦးကြီးတယ်လို့ဒီကနေ့ဦးကြီးတယ်လို့တက်တိုက်ဖြစ်နေတယ်။ဒါတဲ့ငယ်ချင်းမှာကျွန်တော်တို့အရာကြီးချက်ချင်းနဲ့ဝါပြေတယ်မှာကျွန်တော်တို့ဦးကြီးတွေမိတနာတွေနေဆောင်ရှိရတယ်။နေရာကြီးမှာကျွန်တော်တို့မိကြီးနာပေါ့နော်။မိကြီးနာမှာတော့သူ့အိမ်မှာရောက်ယူသွားပြီးတော့မှနေရာကြီးရဲ့ရောက်ကဆက်နေကြတယ်ဗမောဒီကူဒီကနေ့မှာတော့ကျွန်တော်လက်ရှိမှာတော့အဆိုးရင်းမဲ့တကူတပီတော့ကျော်နေတဲ့နေသားမျိုးရှိနော်။နောက်ဒီကျွန်တော်ဗမောနဲ့ဒီကူကဒီနေ့ကပြင်တော့ဒါမောက်တပီတော့ဆက်စပ်လာနိုင်တဲ့နေသားမျိုးတွေရှိပါလေ။ရှင်းနေမြန်ဆန်ဒီကတော့ဒါမနေ့အနည်းကတပီတော့မှကျွန်တော်တို့ဆိုးရင်းမဲ့ကိုကျော်သွားတဲ့နေသားရှိပါလေ။လက်ရှိမှာတော့ဆိုးရင်းမဲ့ဆက်မှာတပီနီးပါးတော့ရှိနေတဲ့နေသားမျိုးရှိပါလေ။ဒါနဲ့ဒီအဆိုးမှာမိုးရတဲ့နောက်ဒီတော့တော့ဒီဆက်ပြီးတော့ကောင်းနေမှာဖြစ်တဲ့ကြောင့်ကျွန်တော်တို့ပြန်ပြီးတော့မိတဲ့လာနိုင်တဲ့နေသားမျိုးရှိပါလေ။တော့ဒီနေရာကမူကြီးနဲ့ဒီကနေ့မူကြီးရဲ့နေသားမှာဆက်ပြီးဒီနေ့မှာရှိတဲ့ဥဒေချောင်းမှာလည်းကျွန်တော်တို့ဒီကြီးဆောင်မူကြီးနဲ့နေသားရှိရတယ်။ဒီလိုမျိုးတော့ဒီကလေးနဲ့မှာကျွန်တော်တို့မှာတော့ကျွန်တော်မင်းကသူ့အိမ်မှာကိုရောက်သွားပြီးတော့မှသူ့ရဲ့အောက်ဆီဂျင်ပြည့်တဲ့ကြောက်တော်မှာပေါ့ကြောက်တော်မှာတော့သူကတော့သူ့အိမ်မှာထွက်ဖို့ကျွန်တော်တို့အားရလေးစီကြပါတော့ဒီနေရာတော့ကျွန်တော်တို့မြစ်တလူတွေနေသားရှိတယ်။အဲလိုပဲဒီလေးမျိုးမြစ်ရောက်ဦးပေါ့နော်။ရောက်ဦးမှာတော့ကျွန်တော်တို့မရှိမှာတော့သူ့အိမ်မှာတဲ့အချက်ကိုဒီဘက်တော့ဖြစ်တဲ့နိုင်ငံနေသားမျိုးလေးရှိတယ်ခင်ဗျာ။
မြေကမ်းတပေးနေထိုင်သူတွေအနေနဲ့မြေပြိုကျမှုအန္တရာယ်ပါဝင်တဘာဝဘေးရနေမိုးလေဝသအထူးသတိပေးကြညာချက်တွေကိုမျက်ခြေမပြတ်နားဆွင့်ထားပြီးလိုက်နာကြဖို့ကိုလည်းမိုးစလညွန့်ချုပ်ကသတိပေးပါတယ
်။အရင်ကတော့ဒီညည်ရည်ညစ်တာကြီးသူ့အိမ်မရောက်လာဘူးဆိုတော့အရင်ကတော့ဒီမြေကမ်းပြီးတော့မှနေကြအောင်ကျွန်တော်အနေနဲ့ရတယ်ပေါ့နော်။ဒီပြီးကျင်းလို့တဲ့နေရာမျိုးကျွန်တော်ရှူပြောင်းနေဆိုင်နေပါတယ်။အရင်ကမှရောက်လာနိုင်တော့တဲ့ဒီဆိုင်မျိုးတွေရှိမှလည်းတော့မြေကနာရေလိုရည်ကြီးတာရင်းနဲ့ဒါကျွန်တော်ဖုန်းကပြေဆိုင်ပေါ့နော်။ရောင်းရည်လေးပါလာနေတော့ပါလာနေတဲ့ကြောင့်ဒီကတော့ဒီလိုရည်ကြီးတာမှရှိတဲ့ဟွာပြီးအရင်ဒီကောင်ကြီးအဖွဲ့ကြီးရဲ့အဲ့လိုကျတာလက်နာဆောင်ဖို့တော့ဟိုပါတယ်ခင်ဗျာ
။လက်တလုံးမှာတော့တာဝန်ရှိတဲ့သူတွေဘက်ကရေဘေးလွတ်ရာကုန်မြင့်နေရာတွေစာတင်ကြောင်ဖုန်းကြီးကြောင်နဲ့ဖျားရှိခိုးကြောင်တွေမှာရေဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်နေရာချထားပေးပါတယ်။ဒီလိုမျိုးလူအများစုစုဝေးနေထိုင်ရာရေဘေးစခန်းတွေမှာခိုးလုံနေရတဲ့ရေဘေးတင်ပြည်သူတွေအနေနဲ့ကျန်းမာရေးအသိပညာပေးမှုတွေကိုအထူးလိုက်တာကြဖို့ကျန်းမာရေးဝန်ကြီးဌာနအနေနဲ့သတိပေးနှိုးဆော်နေပါတယ်လို့အေယာဝတီတိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းအောင်ကလည်းသတိပေးပါတယ်။နံ
ပါတ်1ကတော့ရေဘေးတင်တဲ့အခါမှာတောက်ရေးအခက်အခဲဖြစ်တတ်တယ်။ဒီကြတော့ကျွန်တော်ဒီ ကျွန်တော်ရိုက်ဆက်ထားတဲ့သေရမို့လူတန်းကိုတောက်ဖို့လိုတယ်ဟုတ်ကဲ့နောက်တစ်ခုကတော့ဒီမွေးအနေနဲ့ဒိထားရတယ်ရေပဲကြည့်လို့ရှင်မွေးအနေနဲ့ဒိထားရတယ်ဒါပေမဲ့ကျွန်တော်မွေးကြည့်ဖြစ်ဖြစ်ဖြစ်လေးထားတယ်နောက်တစ်ခုကတော့1.1ရှော့ပေါ့စားတော့ယူဆိုင်ဖို့လိုတယ်နောက်တစ်ခုကလက်သေးဖို့ကဒီမှာကျွန်တော်လက်မသေးဘူးရေအားလည်းမတန်ဘူးဘေးမှာလည်းသေးရရေအားလည်းမရှိဘူးရေကြည့်ပေမ ာဖြစ်နိုင်တယ်အဲနောက်တစ်ခုကတော့အမိုက်ဆွန့်တာပေါ့ဒီမှာလည်းပဲရုတ်တရက်ဆိုအမိုက်ဆွန့်တာရေတွေကလေးကနေမှာဒီနားမှာရင်ကောင်းနေဦးပြီးတော့ကလေးတွေလည်းဝင်သွားတာလည်းဆိုတော့ဒီကုဆေကသတိထားဖို့လိုပါတယ်ကျန်တန်ကတော့ဟိုပေါ့ဟိုအေးမမီးကိုပေါ့ဒီရလည်းကြည့်လို့ရှိရင်တော့ဒီအေးမမီးကိုသတိထားပြီးတော့နေဆွေးနေဖို့လိုတယ်အခုကကလေးငယ်တွေနဲ့အသက်ကြီးတဲ့အဖိုးအဖွားကိုကုဆေဖို့လိုပါတယ်ဒီလိုမျိုးဒီမုတ်တုံမလာခင်အဲဒါမုံတိုင်းတို့မဟုတ်ရေကြီးတာမြန်မာနိုင်ငံလေးနှစ်ဆင့်ကီလိုမီတာဖြစ်နေတော့နောက်အရေးပေါ်ဆေးအောင်ဖြန်ပြီးနောက်ရေကောင်းရေတန်းရရှိရတာဒီအကုန်လုံးကျွန်တော်တို့ကတော့အစားရကျိုးပြီးမစတဲ့နဲ့ပါပါတယ
်တဘာဝဘေးရတဲ့ကုဒီကောင်းစေဆောက်ရရေးစီမံချက်တွေနဲ့ဆောက်ရပေးနေကြပေမဲ့လို့ရေဘေးတည်ဒေသတွေမှာတော့အရေးပေါ်လိုအပ်ချက်တွေရှိနေစေအခြေအနေဖြစ်ပြီးအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဒီထပ်ပို့ပြီးတော့ပြည်ပြည်ဆက်ဆက်နဲ့စနစ်တကျဆောက်ရပေးတဲ့လို့လည်းရေဘေးတည်ဒုက္ခတွေကိုကုဒီကေစေပေးနေသူတွေကပြောပါတယ်ရှင
်မဆုမမရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်လက်ဘနွန်နိုင်ငံမှာဆီးရီးယားဒုက္ခသည်တန်းကြောခိုးလုံနေပြီးတော့အခုချိန်မှာတော့လက်ဘနွန်အစိုးရကသူတို့ကိုအိမ်ပြန်ဖို့တိုက်တွန်းနေပြီးတော့ဒုက္ခသည်စခန်းကအိမ်တွေကိုလည်းစစ်တပ်နဲ့ဘူဒိုဇာတွေတုံးပြီးတော့ဖြိုဖျက်နေတဲ့အကြောင်းကို VOA သတင်းထောက် Arash Abrasadi သတင်းပေးပို့ထားတာကိုကိုငင်းချန်ကတင်ပြပေးပါမယ်
။လက်ဘနွန်နိုင်ငံဝေးလံခေါင်တည်တဲ့အာစရယ်မြို့နာကဒုက္ခသည်စခန်းကဆီးရီးယားဒုက္ခသည်တွေကိုအိမ်ပြန်ဖို့အစိုးရကတိုက်တွန်းနေပါတယ
်
ကျမနဲ့ကလေးတွေကဒီမှာအခြေကျနေပါပြီအခုတော့စစ်တပ်ကရောက်လာပြီးတော့ကျမတို့အိမ်လေးကိုလာဖြတ်တယ်လေ
ဒီမှာအယ်ခန်ဟာသူ့ကလေးတွေနဲ့အတူဆီးရီးယားပြည်တွင်းစစ်ကလွတ်အောင်လက်ဘနွန်ကိုထွက်ပြေးလာတာပါယာယီကွန်ကရစ်တွေနဲ့အိမ်ကိုဆောက်လုပ်ထားတာဖြစ်ပြီးတော့အခုတော့အပြည့်စည်ပုံပဲကြံပါတော့တယ
်ဒီအိမ်မှာကျမနေတာ9နှစ်ရှိပါပြီနေလို့ရတဲ့အိမ်လေးတစ်လုံးဖြစ်အောင်နှစ်တိုင်းတစ်ခုပြီးတစ်ခုပြင်ခဲ့ရတာပါအခုတော့အိမ်လိုခေါ်စရာဘာမှကိုမကြံတော့ပါဘူ
းတနင်္လာနေ့ကစပြီးစစ်တပ်ကဖျက်ပစ်ခဲ့တာအိမ်ပေါင်း20လောက်ရှိပြီလို့အကူအညီပေးရေးအေဂျင်စီတွေကပြောပါတယ
်အခုတော့ဘေးအိမ်ကလူနဲ့ပေါင်းနေပါတယ်ကျမမှာကလေးလေးယောက်ရှိပါတယ်စုစုပေါင်းမိသားစု9ယောက်ပါမိသားစု3စုနဲ့ပစ္စည်းတွေကလည်းအများကြီးပါအခုအိမ်လည်းမငားနိုင်တယ်လို့ထွက်လည်းမသွားနိုင်ပါဘူ
းစစ်တပ်တာဝန်ရှိသူတွေကလည်းဒုက္ခသည်စခန်းကလူတွေရဲ့အိမ်ကိုဖျက်မဲ့အစီအစဉ်ကိုလုံခဲ့တဲ့2လလောက်ခရဲကကြိုတင်သတိပေးထားတာပါတချို့တွေကိုခိတခဏကင်းလွတ်ခွင့်ပေးထားပေမဲ့လည်းအခုတော့အချိန်ပြည့်သွားခဲ့ပါပြီဆီးရီးယားဒုက္ခသည်အဘူဖီယားစ်ကအခုလိုပြောပါတယ
်လေဗနန်
တာဝန်ရှိတဲ့သူတွေအပေါ်မှာမူတည်ပါတယ်သူတို့လက်ခံထားတဲ့အတွက်ကျေးဇူးတင်ပါတယ်အခုမနေသေးခြင်းဘူးဆိုရင်တော့ကုလသမဂ္ဂတခြားတိုင်းပြည်တွေနဲ့ဆွေးရတွေအတူပူးပေါင်းလုပ်မယ်ဆိုရင်တော့ကျွန်တော်တို့ပြန်မှာပါကျွန်တော်တို့ပြန်ဖို့ဆင်သင့်ပါပဲဒီမှာလည်းတသက်လုံးမနေချင်ပါဘူ
းအခုကွန်ကရစ်အိမ်တွေကအမိုက်ပုံလိုပဲကြံခဲ့ပြီးတော့ဒီနေရာတွေမှာဆက်နေဖို့အတွက်အပြည့်အစည်းတွေကိုရှင်းရမှာပါအစိုးရကယာယီတဲအိမ်တွေကိုသစ်သားဒါမှမဟုတ်ပလတ်စစ်အကာရီနဲ့သာစောက်ခွင့်ပေးထားတာပ
ါဒီမှာကြောက်တရားတွေရှိနေတာပါလူတွေကကြောက်နေပါတယ်သူတို့ရဲ့စိုးရင်စိတ်တွေကမိသားစုအလုံးအမိုးကမရမချင်းကြောက်မှာမဟုတ်ပါဘူ
းကျမတို့အနာကအတွက်စိုးရင်ပါတယ်သူတို့နောက်ထပ်ဘာဆုံးဖြတ်ချက်တွေချမလဲဆိုတာဖျားသခင်ပဲသိမှာပါအခုလောလောဆယ်နေရရင်တိုင်းပြည်ကိုတော့မပြောင်းနိုင်သေးပါဘူ
းဒီမှာအယ်ခန်ကဆီးရီးယားဒုက္ခသည်ပါလက်ဘနွန်ရောက်ဆီးရီးယားဒုက္ခသည်တတန်းကျော်ဟာအခုလိုဒုက္ခသည်စခန်းမှာအများစုနေကြရတာပါအစိုးရအနေနဲ့အခိုင်အခန့်နှီးပါဖြစ်နေတဲ့အဆောက်အုံတွေဖြတ်တဲ့လောက်ရဟာကလေးပေါင်း 15,000 လောက်ကိုအင်ဂျီရာမဲ့ဖြစ်စေမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကိုငင်းညံပြောပြပြီးခဲ့တာပါအခုဆက်ပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလှတဲ့ဘက်ကိုတင်ဆက်ပေးကြပါမယ်ကမ္ဘာတောင်ပယ်ဆွန်အန္တာတိကတိုက်ရဲ့ပင်လယ်ပြင်ရေခဲတူပမာဏဟာပြီးခဲ့တဲ့3နှစ်အတွင်းမှာတိတိတတ်တာအရေးပြောရော့ကျသွားတယ်လို့ American အာကာသစူးစမ်းရေး Agency NASA ကထုတ်ပြန်တဲ့အစီရင်ခံစာအတစ်ကဆိုပါတယ်ဒီအကြောင်းကို Faith Lopez ပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ကမ္ဘာမြောက်ဖြားမှာရှိတဲ့အာဒိတ်သမုဒ္ဒရာတွေကရေခဲပြင်ကြီးတစားစပျော်ကျနေခြင်းမှာအန္တာတိကတိုက်ပတ်လည်မှာတော့ရေပေါ်မှာမျောနေတဲ့ရေခဲဆိုင်တွေဟာ2014ခုနှစ်အထိပုံမှန်တိုးလာခဲ့တယ်လို့ NASA Goddard အာဂါသာစခန်းကဒေါက်တာ Clary Parkinson ကပြောပါတယ
် In just 3 years as of 2017 it reached its 40 year record low and that was
2020ခုနှစ်အထိတောင်းနှစ်တာကာလမှာရေခဲတူပမာဏကအနည်း40အတွင်းအနည်းဆုံး30ကိုရောက်သွားသေးတယ်။စတူယန်ကီလိုမီတာ72နီးပါးလောက်ပဲရှိပါတော့တယ်။အဲ့ဒီတောင်းနှစ်တာကာလအတွင်းမှာပဲရေခဲပမာဏစတူယန်ကီလိုမီတာ2000လောက်ရှိတဲ့ရေခဲဆိုင်တူနှစ်ခုကပျောက်သွားတာပါ။အဲ့ဒီပမာဏဟာမက္ဆီကိုနိုင်ငံအခြေဝန်ထက်နည်းနည်းလေးပိုကြီးပါတယ်။30-50ကျော်ကာလအတွင်းအန္တာရိကတိုက်မှာဖြစ်ထွန်းလာခဲ့တဲ့
ရေခဲပြင်ဟာ၃နှစ်အတွင်းမှာပဲပျောက်ကွယ်သွားပြီးအာတိတ်ဒေသတဲ့စာရင်အရေးပြောနှုံးကပုံမြင်နေပါတယ်။အာတိတ်ပင်လယ်ပြင်ကရေခဲဆိုင်တွေကြော်ကြကုန်တာဟာလေထုနဲ့ပင်လယ်ရေပူနွေးလာတာကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကတညီတညွတ်တည်းကောက်ချက်ချပါတယ်။အန္တာတိကရေခဲပြင်အရေးပြောနှုံးသိမ်မြင်ရတဲ့အကြောင်းရင်းကိုရှင်းပြနိုင်ဖို့သူတွေတည်တည်စူးစမ်းနေစေဖြစ်ပါတယ်။
Dr. Clary Parkinson ပြောတာကအဖတ်2014ဝင်းသစ်ဟျူးဂျ်ဒီကရီးစ်ဟပ်ပန်ဒ်ဒဲရ်ဆမ်အတెంప్ట్స్ టు ట్రై టు రిలేట్ ఇట్ టు సంథింగ్ 2014နောက်ပိုင်းရေခဲပင်ပမာဏကတိတိသာသာလျော့ပါးလာခဲ့တဲ့နောက်မှာလေထုထဲမှာဒါမှမဟုတ်သမုဒ္ဒရာတွေထဲမှာတစ်ခုခုများဖြစ်ခဲ့တာကြောင့်လားလို့ဆက်ဆက်ပြီးတော့လိုက်ရှာကြည့်ပါတယ်။ဒါအပြင်
ရော့စ်ပင်နေတဲ့နယ်မှာတစ်ခုခုဖြစ်လို့လားဆိုပြီးဖြစ်ရတဲ့အကြောင်းရင်းအမျိုးမျိုးကိုပါလိုက်ပြီးရှာကြည့်ခဲ့တာပါ။အကြောင်းတရားတွေကဘယ်လိုပဲရှိရှိကမ္ဘာဝင်ရိုးစွန်းဂေဟစနစ်ကိုရောတကမ္ဘာလုံးကိုပါထိခိုက်မှုရှိလာဖို့ကအလံဝေးနေသေးတယ်လို့ဆိုပါတယ်။ရေခဲပြင်ကတောက်ပတဲ့ရောင်မြန်ကိုထုတ်ပေးပေမဲ့မဲမောင်နေတဲ့သမုဒ္ဒရာရေကတော့နေအောင်ကြီးကိုဆုပ်ယူနေတယ်လို့အ ကျိုးပန်းနေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးသွားတာပါဒီကနေ့ညနေပိုင်းတွေ့တဲ့သတင်းလှော်ရီကတော့ဒီလောက်ပါပဲရှင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တည်သူချင်းတောင်းခြင်းနဲ့ဆိုရင် VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ် အခုတော့ဒီကနေ့ညနေပိုင်းတွေ့တဲ့သတင်းချင်းချက်ကိုကိုရန်နိုင်ကပြောပြပေးပါရှင်
American သမ္မတ Donald Trump က Iran nuclear သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာဟာသူ့ရင်သမ္မတဟောင်းဘရော့ဥပမာမလို့မုန်းထားတဲ့စိတ်နဲ့ တန်တမာရေးရာတမင်သက်သက်ဖျက်လို့ဖျက်စီးလုပ်တယ်လို့ဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သမ္မတဟောင်းကမှတ်ယူတယ်လို့ ဗြိတိန် သတင်းစာကဒီကနေ့မှာထပ်မံဖော်ပြလိုက်ပါတယ်။သမ္မတဟောင်းဒက်ရော့ရဲ့ပေါက်ကြားသွားတဲ့တန်တမာမှတ်တမ်းအစ်တီနောက်ထပ်ထွက်ပေါ်လာခဲ့ပြီးတဲ့နောက် The Mail သတင်းစာကဒီကနေ့မှာထပ်ပြီးတော့ဖော်ပြလိုက်တာပါ။အမေရိကန်ပြည်အောင်စုတွင်းကတရားမဝင်နိုင်ငံသားတွေကိုနေရာပြန်ပို့ဖန်ဆီးမှုတွေကိုနိုင်ငံတော်ဝန်အခုတနင်္ဂနွေနေ့မှာစတင်ဖို့ရှိပါတယ်။ Chicago, Los Angeles နဲ့ New York မြို့ပါဝင်အမေရိကန်မျိုးကြီးတွေမှာလည်းမိသားစုရာခိုင်နှုန်းကိုအမေရိကန်လူမှုကြီးကြပ်ရေးနဲ့အကောက်ခွန် ICE တာဝန်ရှိသူတွေကဖန်ဆီးဖို့ဆောင်ရွက်နေတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းတန်းလေးမြို့ရဲ့အရှေ့တောင်ဘက်မှာပြင်းရ9.3 မဂနီတူးရှိတဲ့ငရင်တစ်ခုဒီကနေ့မှာလောက်ခတ်သွားတယ်လို့အမေရိကန်ဘူမိတိုင်းတာလေးလာဆောင်ကြီးဌာနကပြောကြားလိုက်ပါတယ်။ဗြိတိန်နိုင်ငံမှာကျင်းပနေတဲ့ဒီဝင်းဘောတန်တင်းနစ်ချန်ပွဲရဲ့မြို့သားတူးချင်းနောက်ဆုံး final ကိုတော့မကြခင်မှာကစားကြတော့မှာဖြစ်ပါတယ်။ဒီကနေ့ကစားမဲ့မြို့သားတူးချင်းဖိုင်နယ်မှာတော့ဆာဘီယာကနိုဗက်ဂျိုကိုဗစ်နဲ့ဆွစ်ဇာလန်က Roger Federer ကိုဘောလူကြမှာဖြစ်ပါတယ်။ဂျိုကိုဗစ်ကလက်ရှိကမ္ဘာအဆင့်တစ်ဖြစ်လို့လက်ရှိချန်ပီယံလည်းဖြစ်ပြီးတော့ဝင်းဘောတန်ကို၄ချိန်ဘူးဆွဲထားတာဖြစ်ပါတယ်။ Roger Federer ကတော့ Wimbledon ကို 7ချိန်မြောက်နိုင်ထားပြီးတော့9ချိန်မြောက်ဘူးဆွဲဖို့အတွက်ကြိုးပမ်းမှာဖြစ်ပါတယ်။သူတို့နှစ်ယောက် Grand Slam ပြိုင်ပွဲမှာ15ချိန်တွေ့ရမှာတော့ Djokovic က 9ချိန်နိုင်ထားပြီးတော့ Federer က6ချိန်နိုင်ထားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရိုင်းနိုင်ငံကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LCB LTF ဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာ Intel 770နဲ့ MediaSet 3ဂျိုလူတို့ကနေထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇ
This program has come to you from the Voice of America, Washington.
Thank you.